Welcome to the Voice of America in Burmese.
မင်္ဂလာနေ့ခင်ဗျာ view american တန်ခါနေ2014ခုနှစ်မေလ26ရက်တနင်္လာနေ့မနက်ခင်းအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိ Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပြီဖြစ်ပါတယ်လိုင်းဒိုမီတာ24 32နဲ့39ရုပ်ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာမင်္ဂလာနေ့ခင်ဗျာကျွန်တော်ဆမ်မူဝေပါအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာဖြစ်ပါတယ်
ကျွန်တော်ကတော့ဇောင်းဝလိုက်ပါခင်ဗျာဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတဘရက်အိုဘားမားဟာအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေထံရုတ်တရက်ကြိုတင်အကြောင်းကြားခြင်းမရှိဘဲတွားရောက်လည်ပတ်ခဲ့ပါတယ်ယူကရိန်းသမ္မတယူကော့ပွဲကနဦးရလတ်တင်မှာတော့ချောကလက်လုပ်ငန်းရှင်တထေးကြီးပက်ထရိုပိုရိုရှင်ကိုကဥဆောင်နေပါတယ်ဒီနေ့အတွက်မြမဂုံကြီးစုကိုတော့စာရေးဆရာမဒေါက်တာမြင့်အောင်ကိုချီးမြှင့်လိုက်ပါတယ်ဒီလိုသတင်းတွေအပြင်တခြားထူးခြားတဲ့သတင်းတွေကိုတော့ကိုတန်းညုံဦးနဲ့တူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီခင်ဗျာဒီမနက်ခင်းနားဆင်ကြရမယ့်အစီအစဉ်လေးထဲမှာဆိုလို့ရှိရင်အပတ်စဉ်ထုတ်လွှင့်ပေးနေကြဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းပြည်တွင်းသတင်းသုံးသပ်ချက်တက်ကြီးစကားနဲ့မြန်မာပြည်ကပေးစားစားတဲ့အစီအစဉ်တွေကိုနားဆင်ကြဖို့ရှိပါတယ်မြန်မာနိုင်ငံအကြောင်းသတင်းလွှာတစ်ပုတ်မှဆိုရင်တော့
ဒီနေ့မျိုးသားပြန်လည်ရေကြားစီရေးကိုတွားနေတယ်ဆိုပေမဲ့ပေါ့အစ်တကတော့လှုပ်ချင်တာဒီလှုပ်ခဲ့တဲ့ဖြစ်ရက်တွေကိုကျွန်တော်တို့အားလုံးစစ်လူရှုပ်ပြီးတော့နားလည်ခွင့်လုံး
လွန်ခဲ့တဲ့နှစ်ပေါင်း17နှစ်ကာလမီလာ30ရက်နေ့မှာဖြစ်ပွားခဲ့တဲ့ဒီပေးရင်တက်ခိုက်မှုကြီးနဲ့ပတ်သက်ပြီးတော့အခုချိန်ထိအမှုမှန်မဖော်ထုတ်နိုင်သေးတာနဲ့ပတ်သက်ပြီးတော့မျိုးသားဒီမိုကရေစီဖွဲ့ချုပ်လွတ်မြောက်နေပြီးတောင်ကိုရီးယားဌာနခွဲကဆန္ဒပြမှုနဲ့ပတ်သက်တဲ့သတင်းလွှာမှာအပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့ကိုသားညုံဦးတို့ကပြောပြပေးကြမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားဟာတနင်္လာနေ့မှာကြေညာတဲ့ Memorial Day လို့ခေါ်တဲ့စစ်ပွဲအတွင်းတိုင်းပြည်အတွက်အသက်ပေးသွားကြတဲ့စစ်သားတွေအတွက်သတ်မှတ်ထားတဲ့အောက်မေ့ပွဲနေ့အားလိုက်ရဲ့အတွင်းအာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေထံကြိုတင်အကြောင်းကြားထားခြင်းမရှိဘဲ၄နာရီကြာတွားရောက်တိုက်ဆုံခဲ့ပါတယ်။စစ်မှုထမ်းနေကြသူတွေကိုသူ့အနေနဲ့အထူးကျေးဇူးတင်ကြောင်းနဲ့သူတို့ဟာတကယ့်သူရဲကောင်းတွေဖြစ်တဲ့အကြောင်းအာဖဂန်နိုင်ငံ Background Leader Scan အတွင်းတနင်္လာနေ့ကတပ်ဖွဲ့ဝင်တွေကိုသမ္မတအိုဘားမားကပြောကြားခဲ့ပါတယ်။
You've helped prevent attacks and save American lives back home. Al-Qaeda is on its heels in this part of the world, and that's because of you. Think about last month's election.
အနေနဲ့ American ပြည်တော်စုကိုတိုက်ခိုက်မဲ့ရန်သူတွေတိုက်ခိုက်မဲ့သူတွေရဲ့ရန်ကနေအကာအကွယ်ပေးခဲ့ပြီးအသက်ပေါင်းများစွာကိုကယ်တင်နိုင်ခဲ့ပါတယ်တဲ့။အဲ့ဒီဒေသမှာရှိတဲ့ Al-Qaeda အဖွဲ့ဟာလည်းခင်ဗျားတို့ကြောင့်ထွက်ပြေးကုန်ကြရပါပြီတဲ့။ပြီးခဲ့တဲ့လအတွင်းကျင်းပခဲ့တဲ့ယူကော့ပွဲကိုပြန်ကြည့်မယ်ဆိုရင် Al-Qaeda အဖွဲ့ကအမျိုးမျိုးချင်းချောက်မှုတွေပြုလုပ်ခဲ့တဲ့ကြားကတန်းနဲ့ချီတဲ့အာဖဂန်နိုင်ငံသားတွေဟာကြောက်ရွံ့ခြင်းမရှိဘဲမေယုံနေမှာတန်းစီပြီးမဲပေးခဲ့ကြပါတယ်လို့သမ္မတအိုဘားမားကပြောသွားတာပါ။အာဖဂန်သမ္မတရွက်ကောက်ပွဲပြီးလို့သမ္မတတစ်တက်လာတဲ့အခါမှာအမေရိကန်အာဖဂန်လူမျိုးရေးဆိုင်ရာသဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်လိမ့်မယ်လို့သူ့အနေနဲ့မျှော်လင့်ကြောင်းလဲသမ္မတအိုဘားမားကပြောပါတယ်။အာဖဂန်မှာရှိနေတဲ့နိုင်ငံတကာတပ်ခိုက်ရေးတပ်ဖွဲ့တွေဟာအခုနှစ်ကုန်မှာအာဖဂန်ကနေထွက်သွားကြရမှာဖြစ်ပါတယ်။တကယ်လို့အာဖဂန်ကောင်းဆောင်ပိုင်းကလူမျိုးရေးဆိုင်ရာသဘောတူညီချက်ကိုလက်ခံမယ်ဆိုရင်တင်နန်းပို့ချတာနဲ့အကြံဉာဏ်ပေးတာတွေဆက်လက်လှုပ်ဆောင်ဖို့2014ခုနှစ်ဒီဇင်ဘာလနောက်ပိုင်းတပ်ဖွဲ့တချို့ဆက်လက်ကြံကောင်းကြံနိုင်ခဲ့ပါသေးတယ်
။တနင်္ဂနွေနေ့တုန်းကလှုပ်သွားတဲ့ဒီယူကရိန်းနိုင်ငံသမ္မတယူကော့ပွဲရဲ့ထွက်လာတဲ့နောက်ဆုံးရလဒ်တီမှာတော့နိုင်ငံကြီးဝန်ကြီးဟောင်းချောကလက်လုပ်ငန်းရှင်ဂရူဂျေတတိပက်ထရိုပိုရိုရှန်ကိုကအနိုင်ရနေပါတယ်။မဲရလဒ်တွေအရဆိုရင်ပိုရိုရှန်ကိုဟာမဲပေးသူ56ရာခိုင်နှုန်းရဲ့မဲတွေကိုရထားပြီးတော့ဝန်ကြီးချုပ်ဟောင်းယူလီယာတိုင်မိုရှင်ကိုဟာ73ရာခိုင်နှုန်းနဲ့ဒုတိယနောက်မှာလိုက်နေပါတယ်။မဲရလတ်အပြည့်စုံကတော့တင်းလာနေမှာထွက်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။နိုင်ငံရဲ့အရှိတ်ဘက်ချမ်းမှာတော့ဒီရုရှားလူလာသူခွဲထွေးရေးသမားတွေကမဲယုံတွေကိုပိတ်ဆို့ပြီးတော့ယူကော့ပွဲပြစ်အောင်လို့ချင်းချောက်နေပေမဲ့ယူကရိန်းစုရကတော့ဒီယူကော့ပွဲကိုဆက်လုပ်ဖို့အတွက်ပိုင်းဖြတ်ခဲ့ပါတယ်။ခွဲထွေးရေးသမားတွေထိန်းချုပ်ထားတဲ့ Donetsk မြို့မှာတော့ဒီမဲယုံတွေမဖွင့်နိုင်ခဲ့ပါဘူး။ Donetsk ဒေသတစ်ခုလုံးမှာတော့ရှရှပါပါမဲပေးသူအရေအတွက်16ရာခိုင်နှုန်းပဲရှိတယ်လို့သတင်းရပါတယ်။အကြမ်းဖက်မှုတွေနဲ့ရန်ပြမှုတွေကြားကနေပြီးတော့ယူကရိန်းပြည်သူတွေဟာသူတို့ရဲ့သဘောဆန္ဒကိုထုတ်ဖော်နိုင်ခဲ့တဲ့အပေါ်ဂုဏ်ယူဝမ်းမြောက်တယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောပါရတယ်။ယူကရိန်းပြည်သူတွေအနေနဲ့သူတို့ရဲ့ခေါင်းဆောင်ကိုသူတို့ရွေးချယ်ခွင့်ရဖို့နောက်ဒီမိုကရေစီစနစ်မှာနေထိုင်ခွင့်ရဖို့အတွက်အချိန်ချင်းပြသခဲ့ပြီးဖြစ်တယ်လို့လည်းသမ္မတအိုဘားမားကပြောပါရတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကဒီယူကရိန်းသမ္မတတစ်နဲ့ရွေးချယ်ခံလွှတ်တော်နဲ့အတူပူးပေါင်းဆောင်ရွက်သွားမယ်လို့လည်းသမ္မတအိုဘားမားကပြောသွားပါရတယ်။ယူကော့ပွဲနဲ့ပတ်သက်လို့တရားဝင်မှုပေါ်တရားဝင်မှုအပေါ်မှာတန်ဆရာဖြစ်တယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောခဲ့ပေမဲ့လို့ဒီယူကော့ပွဲရလဒ်ကိုအတိမတ်ပြုမယ်ဆိုတာကိုတော့ကတိပေးပါတယ်။ယူကရိန်းသမ္မတတစ်အနေနဲ့ယူကရိန်းအရှိတ်ဘက်ချမ်းကခွဲထွက်ရေးသမားတွေကိုစီးနှိမ်မှုတွေအဆုံးသတ်လိုက်မယ်လို့လည်းသူ့အနေနဲ့မျှော်လင့်တဲ့ကြောင်းလဲရုရှားသမ္မတကပြောခဲ့ပါတယ်ခင်ဗျာ။
အစ္စရေးသမ္မတရှီမွန်ပဲရစ်နဲ့ပါလက်စတိုင်းသမ္မတမာမုဒ်အဘတ်စ်တို့အနေနဲ့ဗာတီကန်မြို့တော်ကိုလာပြီးငြိမ်းချမ်းရေးအတွက်သူနဲ့အတူဆုတောင်းကြဖို့ပိုယဟမ်မင်းကြီးဖရန်စစ်ရဲ့ဖိတ်ကြားချက်ကိုခေါင်းဆောင်နှုတ်ဦးစလုံးကလက်ခံလိုက်ကြပါတယ်။အစ္စရေးနဲ့ပါလက်စတိုင်းအကြားကနှစ်ပေါင်းများစွာကြာလာပြီးဖြစ်တဲ့ပဋိပက္ခတွေကြောင့်အသက်ပေါင်းများစွာဆုံးရှုံးခဲ့ရပြီးတဲ့အတွက်ဒီပဋိပက္ခအဆုံးသတ်ရေးအတွက်တစ္ဆာရှိစွာနဲ့တတိရှိစွာနဲ့နီလန်သစ်တွေရှာဖွေလှုပ်ဆောင်မှုအချင်းရောက်ပြီလို့အနောက်ဖက်ကမ်းခြေကဘက်တလဟမ်မြို့မှာပိုယဟမ်မင်းကြီးဖရန်စစ်ကပြောကြားလိုက်တာပါ။အဲဒီနောက်မှာမှသမရနှုတ်အနေနဲ့သူနဲ့အတူငင်းချမ်းရေးအတွက်လာဆူတောင်းကြဖို့ပိုယဟမ်မင်းကြီးကဖိတ်ခေါ်လိုက်တာဖြစ်ပါတယ်။ဂျေရုဆလင်မြို့ကိုမသွားခင်ပိုယဟမ်မင်းကြီးကိုအစ္စရေးသမရရှီမွန်ပဲရစ်နဲ့ဝန်ကြီးချုပ်ဘန်ယာမင်နတန်ယာဟုတို့ကတယ်လီဗီမြို့မှာကြိုဆိုခဲ့ကြတာဖြစ်ပါတယ်။ဂျေရုဆလင်မြို့မှာတော့ယေရှုခရစ်တော်လက်ဝါးကတိုင်မှာအသက်ခံလိုက်ရတယ်လို့ယူဆရတဲ့နေရာမှာတည်ဆောက်ထားတဲ့ဖျားเจ้าနေရာမှာဘာသာပေါင်းစုံဝပြုစုတောင်းပွဲကိုပုံဟမ်းမင်းကြီးကဥဆောင်ပြုလုပ်มาဖြစ်ပါတယ်
။ဘယ်ဂျီယံနိုင်ငံဘရဇီးကဂျူးပြလိုက်တခုမှာလူလေးဦးသေဆုံးစေခဲ့တဲ့ပြစ်ခိုက်မှုအတွင်းတန်တရားရှိသူကိုဘယ်ဂျီယံရဲကတနိုင်ငံလုံးအနှံ့ပတ်စိတ်တိုက်ရှာဖွေနေပါတယ်။တိုက်ခိုက်မှုဖြစ်ပြီးတဲ့နောက်ဖမ်းထားတဲ့လူတဦးကိုတော့မကြခင်မှာပဲရဲကပြန်လွှတ်ပေးခဲ့ပါတယ်။အဲဒီစနေနေ့ကတိုက်ခိုက်မှုကြောင့်လူ3ဦးသေဆုံးခဲ့ပြီးတော့ဒဏ်ရာထားတဲ့နောက်တဦးကတော့တရုတ်နေနေမှာသေဆုံးခဲ့ပါတယ်။သေဆုံးသူ2ဦးဟာအစ္စရေးကခီးသွွားဧည့်သည်2ဦးဖြစ်ပြီးတော့ကျန်2ဦးကတော့ပြလိုက်ဝန်ထမ်းတွေဖြစ်ကြပါတယ်။တိုက်ခိုက်မှုဗီဒီယိုဖိုင်ကိုရဲကအများပြည်သူကိုထုတ်ပြန်ပါတယ်။အဲ့ဒီထဲမှာတော့တိုက်ခိုက်သူတနတ်သမားဟာရှာလို့အုတ်ထုတ်ဆောင်းထားတာမဟုတ်လို့တဲတဲကွဲကွဲသူ့ကိုမြင်ရတာမရှိပါဘူး။သူဟာအဆောင်နဲ့ဝင်ပြီးတော့ဒီအိမ်ထဲကမောင်းပြတနတ်ထုတ်ပြီးတော့ပြစ်ခတ်ခဲ့တာကိုဗီဒီယိုမှာတွေ့ရပါတယ်။အခုတိုက်ခိုက်မှုဖြစ်ရဟာဂျူးဆက်ညီနဲ့တက်ဆိုင်မဲ့ဆိုပြီးတော့တန်လျာရှိထားကြပါတယ်ခင်ဗျာ။
ကျန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီအထိ5.24kHz 12.23 5.32kHz 9.25 5.39kHz 9.525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာမြန်မာနိုင်ငံအတွင်းစေတနာဝန်ထမ်းလူမှုရေးလုပ်ငန်းတွေကိုကိုကျိုးစွန့်ဆောင်ရွက်နေသူတွေကိုသူတို့ရဲ့လုပ်ငန်းတွေကိုလေးစားဂုဏ်ပြုတဲ့အနေနဲ့နှစ်စဉ်ပြည်သူ့ကိုယ်ရည်ဆု Citizen of Burma Award ကိုချီးမြှင့်နေတာမှာဒီနှစ်အတွက်ပြည်သူ့ကိုယ်ရည်ဆုရှင်အဖြစ်စာရေးဆရာမဒေါက်တာမြင့်အောင်ကိုရွေးချယ်ကြောင်းအမေရိကန်နိုင်ငံ Florida ပြည်နယ် Palm Beach Gardens မြို့မှာမေလ24ရက်နေ့ကအခမ်းအနားကျင်းပပြီးကြေညာလိုက်ပါတယ်ပြည်သူ့ကိုယ်ရည်ဆုရှင်တွေကိုဆုချီးမြှင့်တဲ့အခမ်းအနားကိုတော့ရန်ကုန်မြို့ရွှေကုန်းတိုင်းမှာရှိတဲ့တော်ဝင်နင်းစီခန်းမမှာလာမယ့်ဇွန်လ1ရက်နေ့မှာကျင်းပသွားမှာဖြစ်ပါတယ်ဆရာမဒေါက်တာမြင့်ဟောင်းအောင်ဟာဥကျော်သူဥဆောင်တဲ့နိုင်ရေးကူညီမှုအသင်းမှာတက်တက်ကြွကြပါဝင်ဆောင်ရွက်နေသူတူဦးဖြစ်သလိုသူမကိုယ်တိုင်ကလည်းတခြားလူမျိုးရေးလုပ်ငန်းတွေကိုဥဆောင်လုပ်ကန်နေသူတူဦးဖြစ်ပါတယ်အခုနှစ်အတွက်စုရွေးချယ်ဖို့အမည်စရင်တည်တင်းခါရသူတွေကဆရာမဒေါက်တာမြင့်အောင်ကိုရွေးချယ်လိုက်တာဖြစ်ပြီးပြည်သူ့ဂုံကြီးအထူးဆုရှင်တွေအဖြစ်တကောရပရဟိတသမားများကွန်ရက်ကမခင်နင်းချီတာပန်းစကားအဖွဲ့နဲ့ဝမ်မိုးအဖွဲ့တို့ကိုရွေးချယ်ခဲ့ကြောင်းကြေညာချက်မှာဖော်ပြထားပါတယ်ပထမကြိမ်ပြည်သူ့ဂုံကြီးစုကိုတော့နိုင်ရေးကူညီမှုအသင်းစတင်တည်ထောင်သူရုပ်ရှင်သရုပ်ဆောင်အကယ်ဒမီဦးကျော်သူကိုချီးမြှင့်ခဲ့တာဖြစ်ပြီးအဲဒီနောက်မှာတော့ထောင်ဝင်းစာတွေ့မဲ့သူမရှိတဲ့အကျဉ်းသားတွေကိုထောင်ဝင်းစာအထုပ်တွေလိုက်လံဝေပေးခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်ဒေါ်ရှုလူငယ်ဖွံ့ဖြိုးရေးအစီအစဉ်အပါအဝင်တခြားပရိဟိတလုပ်ငန်းတွေကိုလိုက်လံဆောင်ရွက်နေတဲ့ကချင်လန်းသတင်းဌာနကလက်ဖိုင်နော်မိန်နဲ့အနေဒီအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကပညာရေးကွန်ရက်အဖွဲ့တို့ကိုတနစ်စီချီးမြှင့်ခဲ့တာဖြစ်ပါတယ
်။တူရကီနိုင်ငံကတဆင့်ရေနံတင်ပို့တဲ့ကိစ္စကိုအီရတ်ဆူရကမကြသေးခင်ကဥပဒေကြောင်းအရရေးဥပဒေဆိုတဲ့ကိစ္စကိုအီရတ်ကိုပိုင်အုပ်ချုပ်ရေးရနေမည်ဖြစ်တဲ့ကာဂျစ်စတန်ကကန့်ကွက်ပေးချပါတယ်။တူရကီနိုင်ငံကိုအရေးယူဖို့အီရတ်နိုင်ငံရဲ့ဝန်ကြီးဌာနကမြစ်တပ်ရက်ခံချက်ဟာချိမ့်ချောက်ပြောဆိုမှုသာဖြစ်နိုင်ပြီးတော့ဘာမှဖြစ်လာမှာမဟုတ်ဘူးဆိုပြီးတော့ကာဒစ္စတန်ဒေသအစိုးရကတင်းဦးနေနေကပြောပါရတယ်။ကာဒစ္စတန်ဒေသကရေနံစိမ်းတွေကိုအီရတ်အစိုးရသဘောမတူဘဲနဲ့တူရကီနိုင်ငံကတဆင့်ရောင်းချနေတယ်ဆိုပြီးတော့အီရတ်နိုင်ငံရဲ့ဝန်ကြီးကဒီခါမှာခင်ဗျာအီရတ်ရေနံဝန်ကြီးကပဲရစ်အခြေစိုက်နိုင်ငံတကာကုန်သွယ်ရေးအဖွဲ့ကြီးကိုတန်းခဲ့တာပါ။ဒီအငြင်းပွားမှုကြောင့်အီရတ်ဖွဲ့စည်းပုံနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးစရာတွေလည်းဖြစ်လာခဲ့ပါတယ်။အီရတ်နိုင်ငံကရေနံစိမ်းတွေကိုတင်ဖို့ရောင်းချဖို့ဆိုတဲ့ကိစ္စမှာသူပဲလုပ်ပိုင်ခွင့်ရှိတယ်ဆိုပြီးတော့အီရတ်ဘဟုအစိုးရဘက်ကပြောပါတယ်။ဒါပေမဲ့လည်းတူရကီနဲ့အီရတ်ရဲ့ဒီကိုပိုင်အုပ်ချုပ်ခွင့်ရကတ်ဒစ္စတန်ဒေသအစိုးရကတော့ရေနံတင်ဖို့အတွက်သူတို့ရဲ့သဘောတူညီချက်ဟာတရားဝင်တယ်ဆိုပြီးတော့ပြောထားပါတယ်ခင်ဗျာ
။ပိုင်ဆိုင်မှုညှင်းပွားနေတဲ့တောင်တရုတ်ပင်လယ်ပြင်တွင်အန္တရာယ်ဖြစ်စေလောက်တဲ့အထိတစ်ဖက်လေတပ်ကနေပြန်တပ်မှုတွေပြုလုပ်ခဲ့တယ်လို့ဂျပန်နဲ့တရုတ်တို့ကအပြန်အလှန်ဆွဆဲပြောဆိုလိုက်ကြပါတယ်။ဂျပန်နိုင်ငံရဲ့လေကြောင်းကာကွယ်ရေးဇုံအနီးမှာပြန်တပ်နေတဲ့ဂျပန်ကင်းထောက်လေရင်အနီးတရုတ်တိုက်လေရင်ဒဇင်းပြန်တန်းခဲ့တယ်လို့ဂျပန်ကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။အဲ့ဒီနေရာအနီးမှာပဲရှိနေတဲ့နောက်ထပ်ဂျပန်ကင်းထောက်လေရင်ဒဇင်းအနားကိုတခြားတရုတ်တိုက်လေရင်ကပြန်တန်းခဲ့တယ်လို့လည်းဂျပန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။ တရုတ်နဲ့ရုရှားတို့ရေကြောင်းလေ့ကျင့်မှုပြုလုပ်နေတဲ့နေရာအနီးမှာဂျပန်လေယာဉ်တွေကအနေရဖြစ်စေတဲ့လောက်ရတဲ့နဲ့ပြန်တန်းခဲ့တယ်လို့တရုတ်ကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါတယ်ဂျပန်တို့ကဆန်ကာကူလို့ခေါ်ပြီးတရုတ်တို့ကဒါယူလို့ခေါ်တဲ့ပိုင်ဆိုင်မှုအငင်းပွားနေတဲ့ကျုံးစုတွေအနီးတရုတ်လေယာဉ်နဲ့တင်းမောတွေမကြာခဏဝင်ရောက်လေ့ရှိတယ်လို့ဆိုပါတယ်
ထိုင်းနိုင်ငံတွင်တင်းနှုနေနေမှာဒီစစ်သားတွေနဲ့ဆန္ဒပြသူတွေကြားရုံးဆန်ခတ်မှုတွေဖြစ်ပြီးတဲ့နောက်ပိုင်းအခုလိုမျိုးဒီစစ်တပ်အာဏာသိမ်းတာကိုဆန့်ကျင်တဲ့လူစုလူဝေးလောက်ရမှန်သမျှကိုနောက်ထပ်သီးခံတော့မှာမဟုတ်ဆိုပြီးတော့ထိုင်းစစ်တပ်ကြီးကဲကသတိပေးပြောဆိုလိုက်ပါတယ်ခင်ဗျာ
ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့ကုသားညုံဦးတို့ပြောပြသွားကြတာဖြစ်ပါတယ်ခင်ဗျာအခုတော့မြန်မာအရေးသတင်းလောကတပုတ်နဲ့စတင်ပါမယ်အတိုက်ခံနိုင်ငံရေးလှုပ်ရှားသူတွေအပေါ်အရင်စစ်ဆိုးရွားကအကြမ်းဖက်တိုက်ခိုက်မှုတွေလုပ်ခဲ့တဲ့ဒီပဲရင်အရေးခင်၁၂နှစ်ပြည့်တော်မှာဖြစ်ပါတယ်အဲ့ဒီအချိန်တုန်းကအပြစ်ရှိသူတရားခဏ်နဲ့ဖြစ်ရမှန်တွေကိုဖော်ထုတ်နိုင်ခြင်းမရှိသေးဘူးလို့တောင်ကိုရီးယားနိုင်ငံရောက်မြန်မာဒီမိုကရေစီအင်အားစုတွေကမနေ့ကတနင်္ဂနွေနေ့မြန်မာတန်ယုံရှိမှာဆန္ဒပြကန့်ကွက်မှုတွေနဲ့သတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်စကိုင်းတိုင်းဒီပေးရင်မျိုးအနီးကြီးရွာမှာလက်နက်ကင်အုပ်စုကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်အဖွဲ့ဝင်တွေကိုအကြမ်းဖက်တိုက်ခိုက်မှုပြုလုပ်ခဲ့တာလာမယ့်မေလ30ရက်မှာဆိုရင်17နှစ်ပြည့်တော့မှာဖြစ်ပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးတော့ဖြစ်ရမှန်ဖော်ထုတ်နိုင်ဖို့ဆိုပြီးတော့တောင်ကိုရီးယားရောက်မြန်မာဒီမိုကရေစီအင်အားစုတွေကတောင်းဆိုကြတာဖြစ်ပါတယ်။အကြောင်းစုံကိုကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
တပင်းအကြမ်းဖက်တိုက်ခိုက်မှုနဲ့ပတ်သက်လို့အရင်စစ်အစိုးရသတင်းစာတွေကတေဆုံးသူလူအနည်းငယ်ရှိခဲ့တယ်လို့သာဖော်ပြခဲ့ရကလွဲပြီးခံရသူတွေဘက်ကတရားစွဲဆိုခွင့်မရခဲ့တယ်လို့အခုအချိန်ဒီအမှုမှန်မပေါ်ပေါက်သေးတာကြောင့်သူတို့အနေနဲ့တောင်းဆိုဆန္ဒပြရတာဖြစ်ကြောင်း NLD လူမျိုးနယ်မြေကိုရီးယားဌာနခွဲဥက္ကဋ္ဌကိုနီထွန်းနိုင်ကပြောပါတယ
်ဒီနေ့အမျိုးသားပြည်လဲရင်ကြားစီရေးကိုတွားနေတယ်ဆိုပေမဲ့ပေါ့အတိတ်ကတော့လှုပ်ချင်တာတွေလှုပ်ခဲ့တဲ့ဖြစ်ရပ်တွေကိုကျွန်တော်တို့အားလုံးစစ်လူရှုပ်ပြီးတော့နားလဲခွတ်လို့နိုင်တယ်ဆိုတဲ့သဘောမျိုးလို့ကျွန်တော်တို့မယူဆပါဘူးအမျိုးသားပြည်လဲရင်ကြားစီရေးဆိုတာအတိတ်မှာတော့ဖြစ်ခဲ့တဲ့ပြစ်မှုတွေဖြစ်ရတဲ့နာကျင်မှုတွေကိုအမှန်အတိုင်းကိုဖော်ထုတ်ပြီးတော့မှပြည်သူကိုဝန်ချတောင်းပန်ဖို့လိုအပ်တယ်။အတိတ်မှာဖြစ်ပျက်ခဲ့တဲ့ဒီတပည့်ရင်းလိုကိစ္စမျိုးတွေကိုပြည်သူလူထုအနေနဲ့အရှိတရားအမှန်တရားကိုသိနားလည်လာဖို့အတွက်ဒီနေ့မြန်မာတိုင်းဝန်ရှိမှကျွန်တော်တို့တရက်စာချင်းပွဲလုပ်ပြီးတော့ကျွန်တော်တောင်းဆိုခဲ့တာဖြစ်ပါတယ်
။တပည့်ရင်းအကြံဖက်ခံရမှုနဲ့ပတ်သက်ပြီးကိုယ်တိုင်ခံစားခဲ့ရတဲ့ NLD ခေါင်းဆောင်ဒေါက်တာဆန်းစုကြည်ကိုယ်တိုင်ဒီကိစ္စကိုရှည်ရန်တင်ပြီးပြောဆိုမနေတာဟာမြန်မာနိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးကိုထိခိုက်မှာစိုးရိမ်တဲ့အတွက်ဖြစ်နိုင်တယ်လို့ဒီပင်းတက်ခတ်မှုမှာကိုယ်တိုင်ခံခဲ့ရသူ NLD ပါတီမန္တလေးတိုင်းစီယုံရင်အဖွဲ့ဝင်ဒေါ်ဝင်းမြင့်မြတ်ကပြောပါတယ
်။ဒီပင်းရင်နဲ့ပတ်သက်လို့ပြောရမယ်ဆိုရင်အာဏာပိုင်အဖွဲ့အစည်းကြိုးတောင်းတောက်ခံပြုတဲ့အဖွဲ့အစည်းကနေပြီးတော့မှဒီမိုကရေစီအရေးကိုမလွှတ်ရှားနိုင်အောင်ဆိုတဲ့ပုံစံမျိုးနဲ့ဒါဒီပင်းရင်ဟာတော့အသက်အန္တရာယ်ထိအောင်ကိုပဲချိန်မုန်းတာပါပဲ။ဒီနေ့ကျတော့လည်းပဲကျမတို့ရဲ့မျိုးသားဒီမိုကရေစီပထမကျုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဗဘာဦးတင်ဦးတို့ဒီမိုကရေစီပေါ်ပေါက်လာအောင်လို့လုပ်ကင်နေကြတဲ့အခါမှာဒီကျမအထင်ပေါ့နော်ဒီပင်းရင်ကိစ္စကိုတစုံတစ်ခုပြောတယ်ပြုတယ်ဆိုလို့ရှိရင်ရှင်းလုပ်ငန်းတွေပေါ်မှာသွားပြီးတော့မှနှောင့်နှေးမှုဖြစ်မှာကိုကြောင်းကြပုံရပါတယ်ဒါကြောင့်မလို့ကျမတို့ခေါင်းဆောင်ကလည်းပဲပြီးခဲ့တဲ့ကိစ္စတွေကိုအာဂါဒာတရားထားဖို့မဟုတ်ဘူးကလေသားဖြေဖို့မဟုတ်ဘူးဒီသင်္ကန်းစာကိုယူပြီးတော့မှပြောင်းလဲရေးအတွက်အရေးတစ်ခုဖြစ်အောင်လို့တွန်းအားပေးပြီးတော့မှအလုပ်လုပ်နေပါတယ
်အခုလိုလှုပ်ဆောင်နေပေမဲ့ကိုယ်တိုင်ကြုံတွေ့ခံစားရသူတွေကတော့ဒီဖြစ်ရပ်ကိုမေ့သွားမှမဟုတ်ဘူးလို့ဒေါ်ဝင်းမြမြကဆိုပါတယ
်ဒါကကျမတို့ကိုယ်တိုင်တွေခံရတဲ့လူတွေကျတော့ဒီပင်းရင်တိုက်ခိုက်မှုညတုန်းကဒီလမ်းပေါ်မှာပုလို့ပလက်သေးချင်းနေကြတာတွေနော်ညီးညူနေကြတာတွေနော်ဒီကျိုးပဲ့ပြီးတော့မှဆေးရုံရောက်လာကြတာတွေအဲ့ဒီတညလုံးမှာကြုံခဲ့ရတဲ့ကိစ္စကြီးကတော့ဒီကနေ့ခံစားနေရသလိုပဲအများရန်မဟောင်းမနဲ့အစ်စ်ပဲဖြစ်နေပါတယ်လူတိုင်းလူတိုင်းဒီကနေ့စုံမိလိုက်တယ်ဆိုရင်ဒီပင်းရင်အကြောင်းကိုပြောကြပြီဆိုတချို့မျက်ရည်တောင်ကျပါတယ်ဒါကျမတို့ဒီပင်းရင်မှာကိုယ်တိုင်ကြုံတွေ့ရတဲ့လူတွေရဲ့ခံစားချက်ပါ
အဲ့ဒီအချိန်ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီရဲ့စီယုံရေးခီးစဉ်ဖြစ်ပါတီခေါင်းဆောင်တွေဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဦးတင်ဦးနဲ့အခြားသူတွေလိုက်ပါလာတဲ့ရင်နှန်းကိုလက်နက်ကင်လူအုပ်စုကတပင်းမြို့အနီးကြည်ရွာမှာ2013မေလ30ရက်ညကပိတ်ဆို့ရိုက်နှက်ခဲ့ကြတာဖြစ်ပါတယ်ခင်ဗျာ
ဟုတ်ပါရှင်ခင်ဗျာပွင့်လေးမြင်သာမှုမရှိဘူးဆိုပြီးမကြာခဏဝေဖန်ခံရတဲ့မြန်မာနိုင်ငံမှာနိုင်ငံတကာကရောက်လာကြတဲ့အကူအညီပေးအဖွဲ့အစည်းတွေကိုယ်တိုင်ကရောထင်သာမြင်သာရှိကြပါရဲ့လားတကယ်လိုအပ်တဲ့လူတွေစီကိုအကူအညီတွေတကယ်ပဲပေးနိုင်နေကြပြီလားဆိုတာကိုမြို့ရဲ့အင်္ဂါနေ့ညဒရရလီလိုက်အစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာဒီအစီအစဉ်မှာပါဝင်ဆွေးနွေးလို့တဲ့သောရရှင်တွေအနေနဲ့ မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကို VOA မြန်မာပိုင်းကိုကြိုတင်ပေးပို့ထားလို့ရနိုင်ပါတယ်။ဒါမှမဟုတ်ဆွေးနွေးမေးမြန်းလိုတဲ့အကြောင်းအရာတွေကိုစာနဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ရုံးဖုန်းနံပါတ်က0932318554ဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ
်။နာမည်အင်္ဂါနေ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ခင်ဗျာ။တောတာရှင်တို့အနေနဲ့ပါဝင်ဆွေးနွေးကြမယ်ဆိုရင်တော့ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံပြီးတော့တိုက်တွန်းကြပါတယ်ခင်ဗျာ။အခုတော့မြမဒီမိုကရေစီရေးရာဆွေးနွေးကန်းနဲ့ဆွေးနွေးကန်းအပတ်စဉ်အစီအစဉ်ကိုနားဆင်ကြပါတော့မယ်။အခုဒီဘက်မှာတော့ကုလသမဂ္ဂရဲ့ဌာနေတန်းရင်းသားများအရေးဆွေးနွေးပွဲကိုလာတရင်အမေရိကန်ပြည်ထောင်စုကိုရောက်ရှိနေတဲ့မွန်ပီတစ်ပါတီရဲ့ထိပ်တန်းခေါင်းဆောင်တဦးဖြစ်သူဦးနိုင်ရက်ခကိုကိုကျော်ကျော်သိန်းကတွေ့ဆုံမေးမြန်းထားပါတယ်။နားဆင်ကြပါခင်ဗျာ။
အဲကကျွန်တော်တို့ VOA ကိုတကူတကန့်လာပြီးတော့အခုလိုတွေ့ဆုံမြန်ဝင်ပြူတာကျွန်တော်တို့ VOA မိသားစုအနေနဲ့အများကြီးကျေးဇူးတင်ပါတယ်ဟုတ
်ကဲ့
ဆိုတော့ကျွန်တော်ပထမဦးဆုံးဦးနိုင်ရခတို့ဒီ American ပြည်တော်စုအခုခီးစဉ်ကလူ6ယောက်လာတယ်လို့ကျွန်တော်သိထားပါတယ်ဟုတ်ပါတယ်ဆိုတော့အဲ့ခီးစဉ်ကဘာအတွက်လာတာပါလဲဘယ်သူတွေရဲ့ဖိတ်ခေါ်ခြင်းနဲ့လာတာပါလဲခင်ဗျဟု
တ်ကဲ့ကျွန်တော်တို့ American မှာရှိတဲ့ MAA ပေါ့နော် MAA ဆိုတာကဒီ American မှာရှိတဲ့ Mon Community တွေအားလုံးနော်အဲ့ဒါပေါင်းပြီးဖွဲ့ထားတဲ့ဒီ MAA ကဖိတ်တာပေါ့နော်ကျွန်တော်တို့ဒီဟာကိုယ်တော်ကမှာဟိုတင်ပြုလုပ်မဲ့ဒီ indigenous issue အတွက်ကိုကျွန်တော်တို့မွန်ကိုဇိုင်းလေအနေနဲ့ကိုတက်ဖို့လာတာ
ဟုတ်ကဲ့ဆိုတော့ကုလသမဂ္ဂမှာဒီလူမျိုးစုတိုင်းရင်းသားများရေးရာနဲ့ပတ်သက်တဲ့ဆွေးနွေးပွဲညီလာခံပေါ့နော်အဲ့ဒီပွဲနဲ့ရင်ခါတို့တက်ခဲ့ကြတယ်အဲ့ဒီမှာတိုင်းရင်းသားနဲ့မြန်မာနိုင်ငံကတိုင်းရင်းသားရေးနဲ့ပတ်သက်တဲ့စာတန်းတစ်စောင်လည်းတင်ခဲ့
တယ်ကျွန်တော်
သိထားပါတယ်ဆိုတော့ဟုတ်ပါတယ်ဆိုတော့အဲ့ဒီညီလာခံမှာဦးနဲ့ရင်ခါတို့ဘာတွေများပြောဆိုဆွေးနွေးခဲ့ပါတယ်လဲခင်ဗျဟု
တ်ကဲ့ပါခင်ဗျကျွန်တော်တို့ညီလာခံမှာတင်တဲ့စာတန်းရဲ့အချင်းချုပ်အချက်အချင်းချုပ်ကတော့ဒီ2008 constitution ဟာမြန်မာပြည်သူတပွားလုံးကိုအမတ်ကကြက်ပေးနိုင်ဘူးဆိုတဲ့အကြောင်းချက်ရယ်ပြီးရင်ကျွန်တော်တို့လူခွေးရေးနဲ့ပတ်သက်တယ်ပေါ့နော်အလုံးလက်မဲ့ပြဿနာတွေလေယာဉ်မြေတင်းစီခံရတဲ့ပြဿနာတွေနော်အမျိုးသမီးတွေ rape ပြုလုပ်ခံရတဲ့ပြဿနာတွေအင်းဒီကြောက်မိသွေးဆက်ယုံကိစ္စတွေတိုင်းရင်းသားတွေစာပေတင်ကြားတဲ့နေရာမှာနော်အဲ့မှာကိုတင်းပေါ့နော်ဒီတိုင်းရင်းသားစာပေကိုသူတို့ကနှစ်တန်းတိတင်ပေးတဲ့နေရာမှာကျွန်တော်တို့ဒီမှာကျွန်တော်တိုင်းရင်းသားစာပေရေးစီတက်မြောက်ဖို့အတွက်ကအမတ်ကံချက်မရှိတဲ့အခြေအနေတွေကိုနော်ကျွန်တော်တို့ကအဲ့ဒါကိုတင်ပေးတယ်နောက်ပြီးတော့တန်လျင်ရေကတာ6ခုကနော်ကျွန်တော်တို့မွန်မေရဲ့ဘဝတွေကိုနော်အကျိုးမဖြစ်စေတဲ့အကြောင်းတွေရယ်နောက်ပြီးတော့အချုပ်ကတော့နော်တိုင်းရင်းသားတွေကိုယ်ပိုင်ပြန်နှံ့ခွေရရှိမှသာလျှင်စစ်မှန်တဲ့ငြိမ်းချမ်းရေးရနိုင်မှာရယ်နော် UN အနေနဲ့ကလည်းကျွန်တော်တို့နိုင်ငံရဲ့နိုင်ငံရေးပညာရေးစီးပွားရေးတွေကိုအထောက်အကူပေးဖို့အတွက်တိုက်တွန်းနေဆွဲခြင်းနဲ့အကြောင်းကိုအချက်တွေကိုချုပ်ပြီးတော့ကကျွန်တော်တို့တင်ပြပေးခဲ့ပါတယ
်ဟုတ်ကဲ့ဒီထက်မှငြိမ်းချမ်းရေးကိစ္စလည်းပါပါတယ်နောက်ပိုင်းမှာကျွန်တော်တို့အဲ့ဒီအကြောင်းလေးလည်း
တွေ့ရအောင်ပေါ့
နော်ဆိုတော့ဦးနိုင်ရခတို့တင်ခဲ့တဲ့စာတန်းပေါ့မြန်မာနိုင်ငံကတိုင်းသားလူမျိုးစုတွေရင်ဆိုင်နေရတဲ့ဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂမှာတင်တဲ့အခါကုလသမဂ္ဂဘက်ကတုံ့ပြန်ချက်စိတ်ဝင်စားမှုဆွေးနွေးချက်အရာတွေကရောအားရကျေနပ်ပါရလား
ဟုတ်ကဲ့အားရကျေနပ်မှုရှိပါတယ်နော်ကျွန်တော်တို့ဒီမှာတနိုင်တကဘာလုံးမှာရှိတဲ့ဒီအင်ဂျင်နီယာလူမျိုးစုအများကြီးကနော်တို့ရဲ့ဆိုင်ရာရတဲ့အခွင့်အရေးကိုတင်တဲ့အခါကျတော့ကုလသမဂ္ဂကလည်းလေးလေးဆဲဆဲနဲ့တို့လက်ခံနားထောင်ပြီးတော့ဟိုတင်ပေါ့နော် response လုပ်ပေးတာပေါ့
ဟုတ်ကဲ့ဒီကုလသမဂ္ဂမှာဆွေးနွေးပွဲတက်ခဲ့တဲ့အစီအစဉ်ပြင်ကိုတခြားအမေရိကန်ပြည်ထောင်စုကတာဝန်ရှိသူတွေနဲ့လွှတ်တော်ကိုယ်စားလှယ်တွေနဲ့တွေ့ဆုံတာတွေရောရှိပါလား
ဟုတ်ကဲ့ရှိပါတယ်ခင်ဗျာမနေ့တုန်းကကျွန်တော်တို့အဲ့မှာဒီဟိုတင်စီနေတာဒီအင်ဒီယားနာစီနေတာတယောက်နဲ့ကျွန်တော်တွေ့ခဲ့ပါတယ
်ဟုတ်ကဲ့ပါအခုလိုအဲ့ဒီလိုမျိုးတွေ့ဆုံပြီးတော့ပြောဆိုဆွေးနွေးရတာတွေကရောထီရောက်မှုအကျိုးရှိပါရဲ့လား
ဟုတ်ကဲ့ဗျာအများကြီးထီရောက်မှုအကျိုးရှိပါတယ
်ဟုတ်ကဲ့ဆိုတော့အခုဟာကတော့အဓိကခီးစဉ်ကတော့ဒီကုလသမဂ္ဂကလုပ်တဲ့လူမျိုးစုတိုင်းသားရေးရာဆွေးနွေးပွဲကိုလာတက်ကြတာပေါ့လေတော်တော်လေးပဲဦးနိုင်ရခကမွန်ပြည်သက်ပါတီ
ဟုတ်ကဲ့
NMSP ရဲ့ဒုတိယဥက္ကဋ္ဌတူဖြစ်တယ
်ဒုတိယဝန်ထမ်းပေါ်စီယုံရေးဌာနဒုတိယတာဝန်ခံတောက်ဖြစ်ပါတယ
်ဟုတ်ကဲ့ဆိုတော့ဦးနိုင်ရခကဒီမွန်ပြည်သက်ပါတီရဲ့စီယုံရေးဌာန
ဒုတိယတာဝန်ခံဖြစ်ပါတယ်
တူဖြစ်တယ်နောက်လက်ရှိမှာလည်းပဲမွန်ပြည်သက်ပါတီကအစိုးရနဲ့ပြည်ခရရဆေးရေးကိစ္စငြိမ်းချမ်းရေးကိစ္စအဲ့ဒါတွေကိုဆွေးနွေးညှိနှိုင်းနေတဲ့အထက်မှာမွန်ပြည်သက်ပါတီကလည်းကိုယ်တိုင်ပါဝင်နေတာရှိပါတယ
်
ကျွန်တော်နားလည်ထားသလောက်ဆိုရင် NCCT UNFC အနေနဲ့ပါဝင်နေတယ်လို့နားလည်ထ
ားပါတယ
်ဆွေးနွေးပွဲတွေရဲ့နောက်ဆုံးအခြေအနေဘယ်လိုရှိပါပြီလဲဦးနိုင်ရက
ဟုတ်ပါတော့အဓိကချုပ်ပြီးပြောလိုက်ရင်တော့လေကျွန်တော်တို့ကဟိုဆွေးနွေးပွဲရဲ့နောက်ဆုံးအခြေအနေကဟိုပြည်လဲဖို့ကတော့အခြေအများကြီးယူရမှာပေါ့နော်ဥပမာကျွန်တော်တို့နောက်ဆုံးမှာတော့စကလုံးညှိတဲ့နေရာမှာကျွန်တော်တို့အဲ့မှာတွားပြီးတက်နေတာပေါ့နော်ဥပမာဒီတော်လန်ရေးတိုင်းနာလက်ကန်ဖွဲ့စည်းတော်လန်ရေးတော်လန်တော်တိုင်းနာလက်ကန်ဖွဲ့စည်း ဆိုတဲ့ကိစ္စရယ်ဖက်ဒရယ်ပြည်ထောင်စုရယ်ကိစ္စရယ်2000ဥပဒေကိစ္စ2008ခြေခံဥပဒေလက်ခံဖို့ကိစ္စရယ်နောက်ပြီးတော့ကဒီဇယ်ဥပဒေကိုလိုက်နာဖို့ကိစ္စရယ်ပတ်သက်ပြီးတော့ကျွန်တော်တို့မှာရှေ့မတူနောက်ဆုံး deadlock ဖြစ်နေတာပေါ့နော်အဲ့ဒါကိုအချိန်ကိုဆွေးပြီးပြန်ပြီးတော့စဉ်းစားပြန်ဆွေးနွေးဖို့အချိန်ဆွေးပြီးဆွေးနွေးဖို့အဲ့လိုအခြေအနေကိုရောက်နေတာပေါ့နော
်ဒီချက်တွေကပြောရမယ်ဆိုရင်ဒေါ်လန်ရီတို့ဟလာဒေါ်လန်ရီနဲ့ကိုင်းအဖွဲ့အစည်းတို့ဖက်ဒရယ်ပြည်ထောင်စုတို့အထောင်ရှိအခြေခံဥပဒေကိစ္စတို့နောက်ခုနပြောခဲ့တဲ့အချက်တွေကတကယ်တကယ်ပြောရင်ဒီတိုင်းရင်းသားလူမျိုးစုအဖွဲ့အစည်းတွေကတောက်လျှောက်ဂိုင်းဆွဲသုံးဆွဲလာခဲ့တဲ့ဝေါ်ဟာရတွေယက်တိချက်တွေ
ယက်တိချက်တွေဖြစ်ပါလေ
နားလေဆိုတော့ပြည်လည်မှုရဖို့အလားလားရှိပါရဲ့လားခုနက
ဒီလိုအခြေအနေတိုင်းဆိုတော့ကနည်းနည်းတော့အခြေကအများကြီးဆောက်ရဖို့ရှိတော့ပြည်လည်ကိုတိတ်လွယ်မယ်လို့တော့မထင်သေးဘူး
ဘာကြောင့်ပြည်လည်မှုမလွယ်နိုင်တာလဲဆိုလိုတာကတိုင်းရင်းသားလူမျိုးစုအဖွဲ့တွေဘက်ကရောဒါတွေနဲ့ပတ်သက်လို့လုံးဝမလျှော့နိုင်ဘူးဆိုတဲ့သဘောထားကြောင့်လားတဖက်ကရောအစိုးရဘက်ကရောဒါတွေကိုတော့လုံးဝလက်မခံနိုင်ဘူးဆိုတဲ့သဘောထားကြောင့်လားဘာကြောင့်များပြည်လည်မှုအတွက်မလွယ်သေးတာလဲ
ကျွန်တော်တို့ဒီအခြေအနေကကျွန်တော်တို့ဒီခဏတောင်းဆိုတဲ့အချက်တွေကကျွန်တော်တို့ဘဝအရေးရှိရပ်တည်ရေးအတွက်ဒါကင်ဆယ်ပြီးတော့အခိုင်အမာတောင်းဆိုရမယ့်အချက်ပဲလေဒါကျွန်တော်တောက်လျှောက်လဲကျွန်တော်တို့ဒါတောင်းဆိုခဲ့တာပဲလေအဲ့လိုရှိအခြေအနေမှာကြတော့ကနော်သူတို့ဒီကဟိုဘယ်လိုပြောမလဲဆိုတော့ကအပေါ်စည်းယူလာတဲ့အခြေအနေပေါ့နော်ဒါတို့အတင်းကြကျွန်တော်တို့လိုက်နာခိုင်းနိုင်မယ်ဆိုရင်တော့လေဘယ်လိုမှမဖြစ်နိုင်ပါဘူ
းဟုတ်ကဲ့သူတို့ကဖက်ကပေါ့လေအစိုးရဘက်ကနေပြီးတော့ဒီဥနိုင်ရခါတို့တိုင်းသားလူမျိုးစုအဖွဲ့တွေကိုသူတို့ပြောတဲ့အချက်တွေဒီချက်တွေကိုဘယ်လက်ခံရမလဲဆိုတော့အတင်းအကျပ်တွန်းအားပေးဖိအားပေးတာမျိုးအဲ့ဒါမျိုးတွေကြုံရပါလ
ားအဲ့ဒါတော့မရှိပါဘူးဗောဗျာအဲ့ဒါဆွေးနွေးတယ်တော့မပြေလည်ဘူးဆိုတော့နောက်တစ်ချိန်ထပ်ချိန်တာဗောဗျာ
ဆိုတော့အဓိပ္ပာယ်ကတော့ဒီ NCCT UNFC နဲ့ NBC ပေါ့လေမြန်မာနိုင်ငံရေးဗဟုဌာနနဲ့ဆွေးနွေးပွဲတွေကိုထပ်လုပ်ရအောင်
ထပ်လုပ်ရမှာဟုတ်ပါနော်
ဘလောက်ထိကြာသွားနိုင်ပါတယ်လေဦးနိုင်ရခါအကြံပြင်းကျွန်တော်တို့ခမန်းကြည့်အောင်ပါဥပမာအခုလက်ရှိ2014မှာဂျာဘက်ရွေးကောက်ပွဲလုပ်ဖို့ရှိပါတယ်ဒါအားလုံးသိတယ်2015မှာလည်းပဲနှစ်ကုန်ပိုင်းလောက်မှာလို့ကမန်းရတဲ့ရွေးကောက်ပွဲကြီးလာဖို့ရှိပါတယ်
ဟုတ်တယ်ဟုတ်တယ်
နောက်တစ်ခါအစိုးရကလည်းတနိုင်ငံလုံးအပြစ်ခတ်ရစေးကြီးလက်မှတ်ထိုးပွဲကြီးဆိုပြီးတော့လှုပ်ဖို့အလားအလာလဲအချိန်လေးလဲစူးစမ်းနေတယ်ပေါ့လေဆိုတော့အခုလိုမျိုးရှင်မတူနောက်မဆုတ်ဖြစ်နေတဲ့အချိန်ကဘလောက်ထိကြာသွားနိုင်ပါတယ်လဲခုနပြောခဲ့တဲ့ရွေးကောက်ပွဲတွေတနိုင်ငံလုံးအပြစ်ခတ်ရစေးလက်မှတ်ရထိုးပွဲတွေကိုအဟံအတားဖြစ်သွားနိုင်ပါစေတလား
ဟုတ်ကဲ့အဲ့ဒါကတော့အကြောင်းအရာပေါ်မူတည်တာပေါ့နော်ကျွန်တော်တို့တင်တဲ့ line ကနေပြီးတော့နိုင်ငံရေးကိုဆွေးနွေးပွဲကိုနော်အဲ့မှာပြည်လည်အောင်လုပ်ပြီးမှပြစ်ခတ်ရစေးရေး line ကိုကျွန်တော်တို့တွားမှာပေါ့နော်အဲ့ဒီနိုင်ငံရေးဆွေးနွေးပွဲကမပြေမလည်မချင်းကတော့ကျွန်တော်အချိန်ဒီအများကြီးယူရမှုတဘောရှိတာပေါ့နော
်ဟုတ်ကဲ့ဆိုတော့ဦးနိုင်ရခဆိုလိုတာကအပြစ်ခတ်ရစေးရေးမတိုင်ခင်နိုင်ငံရေးဆွေးနွေးပွဲလုပ်ရမယ်ဆိုတဲ့သဘောလားခင်ဗျ
ဟုတ်ပါတယ်ဟုတ
်ဒါပေမဲ့အခုလက်ရှိကပြစ်ခတ်ရစေးရေးနိုင်ငံရေးဆွေးနွေးပွဲကတော့မလုပ်ရသေးဘူးပေါ့လေ
ဟုတ်တယ်ဟုတ်တယ်
ဒါပေမဲ့လက်ရှိမှာတော့ပြစ်ခတ်ရစေးရေးကသဘောတူထားကြပြီးပြီမဟုတ်လားခင်ဗျာ
အဲ့လိုတော့မဟုတ်ဘူးဗျာပြည်ကရဲ့စီတဘောလို့ကျွန်တော်တို့ကကျွန်တော်မူကျန်းရှိတာပေါ့နော် NCC တင်ရတဲ့မူကျန်းရှိတယ် NCC တင်တဲ့မူကျန်းကိုဒီကနေပြီးတော့ MPC ကနေပြီးတော့လက်ခံမှဒါလျင်ကျွန်တော်တို့ပြည်ကရဲ့စီရေးကိုဆွေးနွေးဖို့ကျွန်တော်တို့အဲ့လိုတင်လာတာ
ဟုတ်ကဲ့ကျွန်တော်ရှင်းအောင်နည်းနည်းမေးပါရစေလက်ရှိမွန်ပြည်သက်ပါတီအနေနဲ့ဆိုရနဲ့ကတည်ကျဲဝင်ပြည်ကရဲ့စီရေးသဘောတူထားပြီးပါပြီလ
ားဟုတ်တယ်တည်ပြီးတာပါပြီဗျာ
ဟုတ်ကဲ့ဆိုတော့ဒီလိုသဘောအရဆိုရင်ပြည်ကရဲ့စီရေးတော့သဘောတူထားပြီးသားနိုင်ငံရေးဆွေးနွေးပွဲကတော့မလို့ရသေးဘူးလှုပ်ဖို့အတွက်ဆွေးနွေးနေတော့ဆိုတဲ့
ပုံ။ဟုတ်ပဲနိုင်ငံရေးဆွေးနွေးဖို့ကျွန်တော်တို့ကတစ်နှစ်အချိန်เนาะဆွေးနွေးတဲ့အခါကျတော့ငါပြည်ခရရစီတုံးကတစ်နှစ်ကိုပေါ့နော်တစ်နှစ်ကြာတဲ့အခါကျရင်နိုင်ငံရေးဆွေးနွေးဖို့လှုပ်ဖို့သဘောတူထားတယ်။ဒါပေမဲ့အခုတည်းထိအဲ့ဒါကိုဘာမှမဆက်ရသေးဘူ
း။ဟုတ်ကဲ့။ဆိုတော့လက်ရှိတွားနေတဲ့ဆွေးနွေးပွဲတွေအရအစိုးရဘက်ကဒီတနိုင်ငံလုံးပြည်ခရရစီလက်မှတ်ထိုးပွဲကြီးဆိုတာကိုတုံတုံတက်တက်လုပ်နေတယ်လို့ကျွန်တော်တို့
ဟုတ်ပါတယ်ဟုတ်ပါတယ်။
အဲ့ဒီအပေါ်မှာရောမွန်ပြည်သက်ပါတီကဘယ်လိုသဘောထားပါလဲ
။ကျွန်တော်တို့ line ကတော့ဟိုခဏပြောတယ်လို့ပေါ့နော်နိုင်ငံရေးဆွေးနွေးဖို့ကိုအရင်စပါပါ။နိုင်ငံရေးဆွေးနွေးပြီးမှတနိုင်ငံလုံးဆိုင်တဲ့အတိုင်းအတာဆောင်တဲ့ဒီပြည်ခရရစီကိုနော်ဟိုကျွန်တော်လုပ်မှာပေါ့။ဟိုကနိုင်ငံရေးဆွေးနွေးပွဲပြည်လဲမှတာလျင်တနိုင်ငံလုံးဆောင်တဲ့ဒါ NCT တည်နေတဲ့ပေါ့နော်။တနိုင်ငံလုံးဆောင်တဲ့ဒီပြည်ခရရစီကိုကျွန်တော်တို့ဆက်လက်စူးစမ်းမှာပါ
။ဟုတ်ကဲ့။တီချာတဖွဲ့စီတဖွဲ့စီတဖွဲ့စီအနေနဲ့ပြည်ခရရဆဲတာတော့တပိုင
်ဒါပ
ေမဲ့ NCCT နဲ့တပိုင်ပြည်ခရရဆဲရေးကိုတော့နိုင်ငံရေးဆွေးနွေးပွဲကြီးပြီးမှတာလေဒါ NCCT အနေနဲ့သဘောတူတာပေါ့နော်ဆိုတော့ NCCT ထဲမှာကျွန်တော်နားလည်ထားသလောက်မပါတဲ့အဖွဲ့တွေရှိပါတယ်
ဟုတ်တယ်
ဟိုမှာဝါတ
ို့ဟုတ်တယ
်ကိုက
တို့
ဒီအဖွဲ့တွေမပါဘူး
ဟုတ်တယ်
ဆိုတော့အဲ့ဒီအဖွဲ့တွေနဲ့ပတ်သက်လို့ရောဦးနိုင်ရခါတို့ NCCT အနေနဲ့ဘယ်လိုသဘောထားပါတယ်လဲအဲ့ဒီအဖွဲ့တွေနဲ့ပူးပေါင်းတိုက်မြင်ဆွေးနွေးတာတွေရောရှိပါလား
ဟုတ်ပဲကျွန်တော်တို့ဆက်လက်ပြီးတော့ညှိနှိုင်းနေတော့ပဲအကောင်လုံးပါလာဖို့အတွက်ပေါ့နော
်ဟုတ်ကဲ့အကုန်လုံးပါလာနိုင်မှု
တို့အတွက်ကျွန်တော်ဆက်လက်ညှိနှိုင်းတယ်ဝါတို့ဖွဲ့တို့ကိုကတို့ဖွဲ့တို့
ဟုတ်ကဲ့ဒါဆိုခုနပြောသလိုတနိုင်ငံလုံးအပြစ်ခတ်ရစေးလက်မှတ်ထိုးပွဲကြီးမတိုင်ခင်ဦးနိုင်ရခါတို့ရဲ့သဘောထားကနိုင်ငံရေး
ဆွေးနွေးပွဲကိုဟုတ်ပါဘူး
ဆိုတော့အဲ့ဒီလူမျိုးဖြစ်နိုင်ခြေရှိရလားတစ်ဖက်ကဒါကိုလက်ခံနိုင်မှာမလား
ဟုတ်ကဲ့ကျွန်တော်တို့ကတော့ဒါကတော့ဖြစ်နိုင်ခြေရှိအောင်ပေါ့ဖြစ်တဲ့နီလန်းတွေကိုเนาะကျွန်တော်တို့ရှာကြံပြီးတော့ကကျွန်တော်ဖြစ်နိုင်အောင်တော့စ조사ရမှာပေါ့ဗျာ
ဟုတ်ကဲ့ဆိုတော့အဲ့လိုဖြစ်နိုင်အောင်조사ရတဲ့နေရာမှာဒီလိုအဆင့်ပေါ့လေဟလာ တနင်္ဂနွေလုံးနိုင်ငံရေးဆွေးနွေးပွဲလုပ်ရမယ်ပြီးတော့မှတနင်္ဂနွေလုံးပြည်ခရဲ့ဆေးရီကိုလက်မှတ်ထိုးမယ်အဲ့ဒီအဆင့်ကိုလက်ခံနိုင်အောင်ပေါ့တစ်ဖက်ကလက်ခံနိုင်လောက်အောင်ဦးနိုင်ငံခရိုရဲ့ဆွေးနွေးချက်တွေပေါ့အဲ့ဒါတွေကဘာတွေများပါလဲတစ်ဖက်ကဒီအခြေအနေကိုလက်ခံနိုင်အောင်ဆွေးနွေးဖို့တော့ဦးနိုင်ငံခရိုနဲ့ဘယ်လိုတင်ပြဆွေးနွေးဖို့ရှိပါလဲ
ဟုတ်ပါတယ်ခင်ဗျာကျွန်တော်တို့ကတော့ခဏကျွန်တော်တို့ရည်တည်တဲ့ပေါ့နော်ကိစ္စဒီပေါ့ဟိုမှာဒီဖက်ဒရယ်ကိစ္စတို့ဘာတို့နော်အဲ့မှာဒီကတော့တိုင်းဖိနိုင်ငံရေးဆွေးနွေးတဲ့တိုင်းဖိပေါ့နော်အဲ့ဒါကိုဆွေးနွေးလို့ပြည်လဲတဲ့ခါကြမှဒါလည်းနောက်တစ်ဆီကိုကျွန်တော်တို့ကဒီကပြည်ခရဲ့ဆေးရီကိုသွားမှာပေါ့နော်မပြေရီကတော့အဓိကတော့တို့တို့ရဲ့လူလာချက်တွေရောကျွန်တော်တို့လူလာချက်တွေရောပေါ့နော်ဖြစ်နိုင်အောင်ပေါ့ကျွန်တော်ညှိကြမှာပေါ့နော်ညှိလို့ရအောင်တော့လုပ်ကြမှာပေါ့
ဟုတ်ကဲ့ကျွန်တော်ခုနတော့မေးတော့မေးပါတယ်ဒါပေမဲ့နည်းနည်းရှင်းတော့ကျွန်တော်ထပ်မေးပါစေအဲ့လိုမျိုးပြည်ခရဲ့ဆေးရီကြီးဖြစ်တနိုင်ငံလုံးတနက်တန်တွေချုပ်ညံရေးရပေါ့အဲ့ဒီလိုမျိုးအခြေအနေကိုဒီမှာနိုင်ငံသူနိုင်ငံသားတွေဘယ်အချိန်ကာလလောက်မှများမြင်ရနိုင်မယ်လို့ဦးနိုင်ရကအကြံပြင်းခံမှန်းမှန်းနေပါတယ
်အချိန်တိကျတော့ကျွန်တော်ပြောဖို့တော့ခက်ပါတယ်เนาะကျွန်တော်အကြောင်းအရာပေါ်မူတည်တာပေါ့เนาะအဲ့ဒါမှအကြောင်းအရာအဓိကကတော့ကျွန်တော်တို့ကတော့ရှင်းနေပါတယ်เนาะတစ်ဖက်ကတကယ်လို့ပြပြလေတဘောသားကြီးကြီးနဲ့ဒီဗမာပြည်သူပြည်သားတွေအတွက်အားလုံးစေတနာထားပြီးเนาะဦးနှစ်ဖက်စလုံးပေါ့เนาะစေတနာထားပြီးဆွေးနွေးကြမယ်ဆိုရင်တော့လေအဲ့ဒီငြိမ်းချမ်းတဲ့ကာလမဝေးတော့ဘူးလို့ထင်တာပေါ့เนา
ะဟုတ်ကဲ့ဆိုတော့မြန်မာစိုးရတမတော်ပေါ့လေ
ဟုတ်ကဲ့
စစ်တပ်ဘက်ကရောတကယ်ပဲအပြစ်ခက်ရဆဲကျင်တယ်တကယ်ပဲငြိမ်းချမ်းရေးလိုချင်တယ်လူဦးနိုင်ရခါတို့ဝင်ပြစ်တဲ့ပါတီအနေနဲ့တခါဝင်ပြစ်တဲ့ပါတီနဲ့ထိစပ်နေတဲ့လူမျိုးစုတိုင်းသားတဲ့နိုင်ငံအဖွဲ့အစည်းတွေအနေနဲ့ဒီအပေါ်မှာယုံယုံကြည်ကြည်စိတ်ချလက်ချရှိပါရဲ့လားခင်ဗျာတမတော်နဲ့ပတ်သက်လို့
ပါဇက်ကတော့တို့ရောပြောနေတာပေါ့နော်ဒါပေမဲ့လက်တွေ့လောက်ရပေါ့တို့တွေလောက်ရပေါ့မှာမူတည်ပြီးတော့ပါကျွန်တော်တို့ဆုံးဖြတ်ရမှာပေါ့
ကဲတိုင်းသားတဲ့နိုင်ငံအဖွဲ့အစည်းချင်းကြားထဲမှာရောတတဘောတဲ့ပေါ့လေအရာမျိုးအခြေအနေစုစုစည်းစည်းတတဘောတဲ့သွားနိုင်တဲ့အခြေအနေမျိုးရှိပါရဲ့လားခင်ဗျဟု
တ်ပါတင်းတင်းကားဘီဟာမူရတော့အားလုံးကျွန်တော်တဘောတူပါတယ်နော်ဒါပေမဲ့တချို့တော့နေရာမှာကွဲလဲတဲ့နီးနာတော့အချို့စီကောင်းရှိလိမ့်မှာပ
ါအခုဒီမြန်မာနိုင်ငံရဲ့အပြစ်ခက်ရဆေးရေးငင်းချမ်းရေးလုပ်ငန်းစဉ်မှာနိုင်ငံတကာပေါ့လေအမေရိကန်တခါဥရောပနိုင်ငံတွေဂျပန်လိုအာရှနိုင်ငံတွေကုလသမဂ္ဂနိုင်ငံတကာအဖွဲ့အစည်းတွေသူတို့ရဲ့အခန်းကဏ္ဍနဲ့ပတ်သက်လို့ရောဦးနိုင်ရခဘယ်လိုသဘောထားပါလဲသူတို့ရဲ့အခန်းကဏ္ဍကဘလောက်ထိအရေးပါပါလဲခင်ဗျဟ
ုတ်ကဲ့သူတို့ဒီမှာနော်ငင်းချမ်းရေးဖြစ်စီတွေမှာသူတို့ရဲ့ခန်းကဏ္ဍကလည်းတိတ်အရေးကြီးပါတာပေါ့နော်ဒါပေမဲ့ကျွန်တော်တို့တခုတတိထားရမှာကနော်ကျွန်တော်တို့ရဲ့ဘက်နှစ်ဖက်ရဲ့တကယ်ဖြစ်ဖြစ်နေတဲ့အခြေအနေတွေကိုအမှန်တမ်းရှိတိုင်းပေါ့နော်စန္ဒဆွဲကင်းကင်းနဲ့ကျွန်တော်တို့လေ့လာပြီးတော့ကိုနော်ကျွန်တော်တို့ဒီကမမပြည်ရဲ့ဒီပေါ့ငင်းချမ်းရေးလုပ်ငန်းစဉ်အတွက်နော်အမဝဒင်းပေါ့နော်ဟိုပဂရိအခြေအနေအတိုင်းနော်အစန္ဒအရင်မှန်တဲ့တကယ်လို့ကျွန်တော်ချင်းကပ်ပြီးရင်ကျွန်တော်အကောင့်ထဲဖော်မယ်ဆိုရင်ဖြည့်ရှင်းမယ်ဆိုရင်ဒါကပြည်လဲဖို့ကတော့အသိကိုနှိစပ်ပါတယ်
ဟုတ်ကဲ့ဆိုတော့ဒီနိုင်ငံတွေနိုင်ငံတကာအဖွဲ့အစည်းတွေအနေနဲ့ကသူတို့ရဲ့ဆန္ဒဆွဲလေးတွေပေါ့ပြစ်ချင်စောလေးတွေများပြီးတော့ပြောတာဆိုတာတွန်းတာမျိုးလေးတွေရှိတယ်ပေါ့
ဟုတ်ကဲ့အဓိကကတော့เนาะကျွန်တော်တို့နှစ်ခုလုံးကိုဒီပဂရိဘာဝအခြေအနေကိုပေါ့เนาะလေ့လာတုံ့တဲ့နေရာမှာကြာတော့ကเนาะကျွန်တော်တို့ဟိုပေါ့เนาะအရှိကိုရှိတိုင်းမြင်ဖို့တော့အရေးကြီးတာပေါ့เนาะအဲ့ဒါကိုပို့ပြီးတော့မမြင်ဖို့လိုပြီးတော့လည်းမမြင်ဖို့เนาะအရှိကိုရှိတိုင်းမြင်မယ်ဆိုရင်ကျွန်တော်တို့ဒါကိုရင်ဆိုင်ဆွေးနွေးပြီးဟိုတယ်ပေါ့အဖြေရှာရင်တော့လေအများကြီးဟိုတယ်ပေါ့ပြည်လဲဖို့ရှိတာပေါ့
ဟုတ်ကဲ့ကျွန်တော်နောက်ထပ်အကြောင်းအရာလေးတစ်ခုချုပ်လောက်ကျွန်တော်ရွှေ့လိုက်ချင်ပါ
တယ်အဲ
့ဒါကတော့လက်ရှိပြည်တွင်းမှာနောက်ဆုံးပေါ်လာတဲ့လှုပ်ရှားမှုဖြစ်တဲ့ခြေကံဥပဒေကပုံမှန်၄၃၆ပြင်ဆင်ရေးကိစ္စ
ဟုတ်ကဲ့
ကျွန်တော်ဓာတ်ရိုက်မေးခွန်းတစ်ခုက LMSP အနေနဲ့ခြေကံဥပဒေပြင်ဆင်ရေးသဘောထားလားပြန်လဲရေးဆွဲရေးသဘောထားလားခင်ဗျဟု
တ်ကဲ့ကျွန်တော်တို့မှာကြတော့ဖွေးဆုံးမြတ်ချက်ကိုနော်ကျွန်တော်အော်ခံထားတာပေါ့ပြင်ဆင်ဟိုတယ်အတိအကျကတော့ဟိုပေါ့အစ်စ်ရေးဆွေးနိုင်ရင်အကောင်းဆုံးပဲဒါလို့ရေးဆွေးနိုင်တဲ့အခြေအနေမပေးမယ်ဆိုရင်လည်းပြင်ဆင်ရင်တော့လည်းအများပြည်သူလက်ခံနိုင်တဲ့အခြေအနေကိုရောက်အောင်ပြင်ဆင်ရင်တော့အကောင်းဆုံးပဲပေါ့နော်
ဟုတ်ကဲ့ဆိုတော့ပြင်ရင်လည်းပဲအများပြည်သူလက်ခံနိုင်ရင်လက်ခံ
တ
ယ်ဒါပေမဲ့အစ်စ်ရေးဆွေးတာကတော
့အကောင်းဆုံး
ပြီးကောင်းတယ်လို့ယူဆတယ်ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရ
ာကျေးဇူးတင်ပါတ
ယ်ဆရာလည်းပဲအများကြီးပဲဝမ်းသာပါတယ
်ဒါကတော့အပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာ VOA American အသံရဲ့တင်းနှံလာလေးမနေ့ပိုင်းအစီအစဉ်ဒီကိုမနေ့9နာရီထိဆက်လက်ပြီးတော့အသံလွှင့်နေပါရခင်ဗျာ